ဒိုရီယာဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမာကျွန်းကိုဒီကနေ့ဖြတ်တိုက်နေပြီးမုန်တိုင်းရှင်ကြောင်းအန်ဒရီကြီးရဲ့ထိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးတော့အလေပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖြက်စီအားကြီးမယ်လို့မုလူဝဒါခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမာကျွန်းဘက်ကိုဖိဖိချင်းဖြည့်သွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရဲ့ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရီကြီးလာပါတယ်။မုန်တိုင်းဟာနောက်ဘက်ကိုတနာရီ 1.2 မိုင်ကျော်နှုန်းနဲ့ဖြည့်သွားနေပြီးပြင်းပြလီတိုင်းလုံးတနာရီ168မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါတယ်။ဂရန်ဘာဟာမာစ်ကျွန်းနဲ့အဘကူကျွန်းတွေမှာအပြည့်အစုံကြီးကြီးမားမားရှိထားတာကိုအာနာပိုင်းတွေနဲ့သူတို့ဘက်ကတာဝန်ရှိသူတွေရဲ့ကနဦးဆက်ဆက်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချီနေတဲ့လာချမ်းကြီးအတင်းကပြောပါတယ်။ဆိုးရွားပျက်စီးသွားတဲ့ဒါမှမဟုတ်လုံးဝပြိုကျသွားတဲ့အင်ဂျင်ပေါင်း 13,000 ကျော်ရှိမယ်လို့ပြောပါတယ်။မုန်တိုင်းကြောင့်ဒဏ်ရာသူအစီအတွက်နဲ့ပျက်စီးပမာဏကိုဒီကနေ့နောက်ပိုင်းနဲ့လာမယ့်ချက်တွေတွင်ပိုပြီးရှင်းရှင်းလင်းလင်းသိလာရမှာပါ။ဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမာကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေချိန်12လမနီးပါးကနေ23လမကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ရှေ့တောင်ဘက်ကန်ယူရန်တစ်လျှောက်ကပီနယ်ရီရဲ့တာဝန်ရှိသူတွေကသတိပေးချက်တွေအတိအကျထုတ်ပြန်ထားတယ်လို့မုန်တိုင်းတိုင်းတည်နိုင်ကြီးအစည်းအဝေးဒေသတွေကလူတွေရှေ့ပြောင်းကြဖို့ညွှန်ကြားထားပါတယ်။